G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံ20ကဗန္ဓာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးကြဖို့မူဝါဒပေါင်းစုံကျင့်သုံးသွားမယ်လို့ကတိပြုလိုက်ကြပါတယ်။ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ဒီ G20 စီးပွားအပြီးပူးတွဲညင်ညာချက်ထုတ်ရမှာအခုလိုကတိပြုလိုက်ကြတာဖြစ်ပြီးကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေကြောင့်ဖြစ်လာတဲ့အန္တရာယ်တွေကပိုပြင်းထန်ကြီးမားလာနေတယ်လို့လည်းထုတ်ပြောလိုက်ကြပါတယ်။ဒီကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေကဗန္ဓာရေးဆိုင်ရာအကြီးအကဲတွေကအားကောင်းပြီးရေရှည်တည်တံ့ကမျက်မျက်တတနဲ့အားလုံးအကျိုးခံစားခွင့်ရမယ်ဖွံ့ဖြိုးတိုးတက်မှုမျိုးကိုစခုနိုင်ဖို့မူဝါဒအလုံးစုံကိုကျင့်သုံးသွားမယ်လို့ထပ်မံကတိပြုလိုက်ကြပါတယ်ဒီကမ္ဘာ့ဗန္ဓယ်ကောင်ဆောင်တွေကပဲအခုလိုအန္တရာယ်တွေပြင်းထန်လာနေပေမဲ့ကမ္ဘာ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကတည်ငြိမ်လာတဲ့သဘောမှရှိလာနေပြီးဒီနှစ်ကုန်ပိုင်းနဲ့နောက်နှစ်ထဲမှာတိုးတက်မှုပြန်အားကောင်းလာဖို့မျှော်လင့်ထားတယ်လို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်တကယ်တော့အမေရိကန်နဲ့တရုတ်တို့အကြာကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပြဿနာတွေဖြစ်ရှင်းနိုင်ဖို့လမ်းစာမတွေ့သေးတဲ့အခုလိုချိန်မှာဒီ G20 ဗန္ဓာရေးခေါင်းဆောင်တွေအခုစနေတနင်္ဂနွေမှာအခွန်ကိစ္စကနေကျွေးမီပြဿနာနဲ့ကွန်ပျူတာနည်းပညာကိစ္စရပ်တွေကိုပါကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တကယ်တော့ကမ္ဘာစီးပွားအင်အားအကြီးဆုံးအမေရိကန်နဲ့တရုတ်ကြား7ချိန်မြောက်ဆွေးနွေးပြီးကတည်းကဆက်လက်ဆွေးနွေးဖို့ရပ်တန့်နေပြီးနှစ်နိုင်ငံလုံးကနောက်ထပ်တင်းကြပ်မှုတွေကိုအပြန်အလှန်လုပ်ဖို့ချင်းချောင်းနေချိန်မှာတတိယကမ္ဘာစီးပွားအင်အားအကြီးဆုံးဂျပန်အနေနဲ့ဒီ1996ခုနှစ်ကထူထောင်ခဲ့တဲ့ G20 အဖွဲ့ရဲ့အစည်းအဝေးကိုပထမဆုံးချိန်အင်ရှင်ဖြစ်လက်ခံကျင်းပပေးတာဖြစ်ပါတယ်ခင
်ဗျဗင်နီဇွဲလားသမ္မတနီကိုလပ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနယ်စပ်ကိုစနေနေ့ကပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာအစားအစာနဲ့စီးပွားတွေကိုဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်နိုင်ငံနယ်စပ်ကိုလွန်ခဲ့တဲ့လီလာကပိတ်ထားခဲ့တာဖြစ်ပါတယ်။နယ်စပ်ကိုဖွင့်လိုက်တာနဲ့ဗင်နီဇွဲလားနိုင်ငံသားအတော်များများဟာဒီအခွင့်အရေးကိုအပြည့်အဝအသုံးချပြီးတော့အိန္ဒိယကိုလံဘီယာနိုင်ငံတွေကတချီရာမြို့ကိုဝင်ရောက်ခဲ့ကြပြီးတော့ဗင်နီဇွဲလားနိုင်ငံထဲမှာမရနိုင်တဲ့အရာတွေကိုဝယ်ခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံတွေကဒီနိုင်ငံတွင်းမှာလိုအပ်နေတဲ့စီးပွားနဲ့စားနပ်ရိက္ခာတွေကိုသွင်းဖို့ကြိုးပမ်းခဲ့တာကြောင့်သမ္မတမဒူရိုရဲ့ဆိုရှယ်လစ်အစိုးရကဘရာဇီးလ်ကိုလံဘီယာအရူဘာဘော်နီယားနဲ့ကရာကောတို့နဲ့ထိစပ်နေတဲ့ဒီဗင်နီဇွဲလားနယ်စပ်တွေကိုပိတ်ဖို့မိန့်ပေးကြတာဖြစ်ပါတယ်ခင်ဗျာ
ဆူဒန်နိုင်ငံမှာ Sudanese Professionals Association SPA လို့တော့ခေါ်တဲ့အတိုက်ခံဆန္ဒပြသူတွေကနိုင်ငံတော်အစိုးရကိုအန်တုပြီးမပူပေါင်းရေးဆန့်ကျင်ဆန္ဒပြပွဲတွေလုပ်ကြဖို့တိုက်တွန်းထားချိန်မှာဆိုင်တွေပိတ်ပြီးလမ်းမပေါ်တွေမှာလူသူကင်းမဲ့နေပါတယ်လက်ရှိစစ်ကောင်စီနှုတ်ထွက်ပေးပြီးအရသာအစိုးရထံအာဏာလွှဲပြောင်းပေးဖို့ထိုင်းတပိတ်ကျောင်းစုဆန္ဒပြပွဲတွေကိုမကြခင်ကစစ်တပ်ကအကြမ်းဖက်နှင်းနှင်းခဲ့တာကြောင့်အသေးအပြောက်ရှိခဲ့ပြီးအခုတော့ဒီ SPA ဆန္ဒပြပွဲအဖွဲ့ကနိုင်ငံသားတွေနဲ့အိမ်ထဲမှာနေပြီးဆန္ဒပြဖို့တောင်းဆိုထားတာဖြစ်ပါတယ်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တဲ့ဒီ SPA ကလက်နဲ့ချီအရင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက် AP လမှာစစ်တပ်ကသမ္မတဟောင်းအိုမာအယ်ဘာရှာကိုရာထူးကဖြုတ်ချပြီးအာဏာသိမ်းခဲ့တာဖြစ်ပါတယ်အဲဒီနောက်မှာတော့လက်ရှိအစိုးရမနှုတ်ထွက်မချင်းရသားဆိုရမပေါ်ပေါက်မချင်းလမ်းမတွေပေါ်မှာဆက်လက်ဆန္ဒပြကြဖို့ဒီ SBA အဖွဲ့ကဆန္ဒပြတောင်းဆိုရကနေအကြမ်းဖက်နှင်းနှင်းမှုတွေဖြစ်လာခဲ့တာပါအခုလက်ရှိအန်တုဆန္ဒပြပွဲမှာလေရင်မှုတွေနဲ့လေစိတ်ဝန်ထမ်းတွေလည်းပါဝင်လာတဲ့အတွက်ကြောင့်လေချောင်းသွားလာမှုတွေရဆိုင်ပြီးလေစိတ်ဟာလည်းလူသူကင်းမဲ့နေတဲ့ပုံတွေကိုလူမှုကွန်ရက်မှာတင်ထားတာကိုတွေ့ရပါတယ်ခင်ဗျ